Noe mala yue gao bwe dwe mebe gwen shi du siyen rui gu. Bi rang su yue gao bwe gom shi nga tok bian ta be me. Che le dwi man man man. La yao su si re du yi dwe di di da da ne ba ni re ni ya ri le shi ni re jang pyo bia ba me. Chima ga ro su su ba. Yue gao bwe ma mebe gwen shi du siyen gu. Bi rang su yue gao bwe gom shi nga. But ma a sen pi tok bian ya ma. Che le lue ma ni re su re. Da di nui twa bo ni jing ma be. La yao chi shu re du ne ba ni re ni ya ri le shi ni ra ba. Maybe when she do see him, Lemare, Chelet, we pare so in, Pinsen, Nayout, Demiabu, Lia, that change and over me, a cool chandy, Messing, Ulachi, they do, did it that Nene Romelu, young on nine, you got work on machine, a pegway, Okata, Uchi, ming up your body. ဒီလိုက်အဆုံးဆုံးတော့စကြည့်နေပါလားပြီးတော့သူရေကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လတဲ့ထုတ်ပြန်ခဲ့တဲ့ပထမအဆင့်မေဆန်နာရှင်အမည်စီးရင်ကိုတော့ဒီလ9ရက်နေ့အထိဆလေးရချတတ်မှတ်ခဲ့ပေမဲ့အမှားယွင်းတွေများနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်သတင်းတစ်ပတ်ထပ်မံတိုးမြှင့်ထားပါတယ်။ မေးစင်းလာကြည့်သူတွေအနေနဲ့ကိုမြေစင်းမပါလာခဲ့ရင်ဒါမှမဟုတ်မေးစင်းမှာအမြေစင်းမပါတဲ့သူပါနေခဲ့ရင်ပြင်ဆင်နိုင်မှုအတွက်ပုံစံ၃ပုံစံ၄နဲ့၄ကငယ်တို့ကိုပြင်ဆင်ဖြည့်ဆွတ်ဖို့လိုပါတယ်။မန္တလေးတိုင်းမှာတော့မနေ့ကအထိလာကြည့်သူပေါင်း၁၀သိန်းကျော်ရှိနေပြီအဲ့ဒီတဲကဖြည့်ဆွတ်ပြင်ဆင်မှုတောင်းဆိုလာလျှောက်ထားသူကတော့၁သိန်းကျော်ရှိနေတယ်လို့မန္တလေးတိုင်းရွေးကောက်ပွ
ီးပြင်ဆင်ပါမယ်ဒုတိယကြိမ်ဖလေးရဲ့ဆက်ကောင်းပါခင်ဗျာအဲ့တော့အဲ့လိုပို့ပြီးတော့မှောင်တော့များများကြည့်များများပြင်များများမှန်ဆိုတဲ့ရှေ့ကိုရောက်ချင်တဲ့ရည်ရွယ်ချက်ရည်မှန်းချက်ထားပါတယ်ခင်ဗျာ
အခုချိန်ထိမဲစင်းရလာကြည့်သူနဲ့ပါနေတာကာယောဂါကာလာကြောင့်ဖြစ်နိုင်တယ်လို့အကြောင်းမျိုးမျိုးကြောင့်အမည်စင်းရမကြည့်နိုင်သူတွေအတွက်အွန်လိုင်းကနေတဆင့်ကြည့်ရှုနိုင်မှုကော်မရှင်နဲ့သက်ဆိုင်ရာတာဝန်ရှိသူတွေစီစဉ်မှုလိုတယ်လို့လည်းရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြစမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်အခုကတော့ကိုယ်နာမည်စင်းပါမပါသိချင်တော့အနည်းဆုံးတော့ကျွန်တော်တို့ကရက်ွက်ရုံးကိုတွားပြီးတော့မှတွားကြည့်မှရမယ်ဒီ only one channel တစ်ခုပဲရှိနေတာအဲ့ဒါကကြတော့ကျွန်တော်တိတ်ပြီးတော့မှဟိုအဆင်ပြေမနေဘူးပေါ့လေအဲ့ဒါကြောင့်မလို့ကျွန်တော်တော့ထိုင်နေအောင်စင်းကိုလည်းဒီ online ကနေထုတ်ပြန်တယ်လို့မျိုးပဲကျွန်တော်တို့ရဲ့ main စင်းတွေကိုလည်း online ကနေကျွန်တော်ထုတ်ပြန်နိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့မှကျွန်တော်တို့ကဒီလူထုရဲ့စစ်ဆေးမှုတွေလည်းပုံများလာမယ်ပြီးတော့မှပြင်တာတွေပြုတာတွေလည်း online ကနေတစ်ဆင့်ကျွန်တော်တို့အဲ့လိုမျိုးလုပ်လိုက်နိုင်မယ်ဆိုလို့ရှိရင်တော့ပုံကောင်းသွားတာပေါ့
မဲစင်းလာမကြည့်သူတွေထဲမှာပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကနာမည်စင်းပါပြီးသားဖြစ်လို့ဒီနှစ်မှာလာမရှိတော့တဲ့သူတွေနဲ့မပေးနိုင်မှုအတွက်ဆိုရင်ကိုမီစင်းမှန်မှန်ကန်ကန်မဲစင်းမှာပါရမယ်ဆိုတာကိုမသိသူတွေအပြင်ရွေးကောက်ပွဲပေါ်ကိုစိတ်မဝင်စားလို့သွားမကြည့်သူတွေရှိနေတယ်လို့လည်းသူကပြောပါတယ်။လာမယ့်အောက်တိုဘာလထဲမှာတော့ပြင်ဆင်ထားတဲ့မဲဆန္ဒရှင်အမည်စင်းဒုတိယကြိမ်ထပ်မံထုတ်ပြန်မှာပါ2015ခုနှစ်ရွေးကောက်ပွဲတုန်းကမဲပေးခွင့်ရှိသူတွေရဲ့80ရာခိုင်နှုန်းလောက်မဲပေးခဲ့ကြပေမဲ့ဒီနှစ်ရွေးကောက်ပွဲကျင်းပမယ့်အချိန်ဟာကာယောဂါနဲ့ကြုံနေရတဲ့အချိန်ဖြစ်နေတာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်ထိခိုက်မှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။